ချင်းစပီးဆောင်တွေနေရပြန်ရေးရွာပေါင်း၁၉နယ်ရွာမှာပြန်လည်နေရချထားရေးလုပ်ငန်းတွေကိုစတင်ဖို့တက်မတော်နယ်ကချင်းလက်နက်ကိုင်အဖွဲ့ KIA ကြားသဘောတူညီမှုရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချက်ပါတမတော်နယ်ကချင်လက်နက်ကိုင် KIA ကြားတိုက်ပွဲရေးအကြောင်းထွက်ပြေးနေရသူတွေနေရပြန်ရေးအတွက်နှစ်ဖက်အကြိမ်ကြိမ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးအခုတော့ရွာ၁၉ရွာကိုပြန်လည်ထူထောင်ရေးလုပ်ပေးဖို့သဘောတူခဲ့ကြောင်းကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆွန်ကပြောပါတယ်
။ဒီကျေဦးရကျွန်တော်ဒီအစိုးရရဲ့ကြားမှာကျွန်တော်တို့အခုဒီရွေးချယ်ထားတဲ့၁၉ရွာပြန်ဖို့ကိစ္စကို KIA ကလည်းသဘောတူတဲ့အကြောင်းဒီနှစ်မကုန်ကတော့အလုံးမူတန်ကျွန်တော်ဒီ stage ရွာ၁၉ရွာကိုအကောင့်ထဲထွက်နိုင်မလို့တော့ကျွန်တော်ရင်ကြည့်တယ်။ဘလုံးကတော့စတယ်ကွာ
။အစိုးရရဲ့တပ်မတော်ရဲ့ကချင်လက်နက်ကိုင် KIA ရဲ့ကြားညှိနှိုင်းမှုတွေမှာ KHCC ကပါဝင်ကူညီခဲ့တယ်လို့သူတို့နေထိုင်ရေးကအစအလုံးစုံအခြေခံကပြန်ဆရတာဖြစ်လို့အတော်လေးကြိုးပမ်းရတယ်လို့သူကပြောပါတယ်။ဂျပန်အစိုးရကလည်းကချင်တိုက်ပွဲရှောင်နေရပြန်ရေးအတွက် KHCC ကိုငွေကြေးထောက်ပံ့ထားပြီးမြန်မာအစိုးရကလည်းဒါကိုမကြသေးခင်ကခွင့်ပြုလိုက်တဲ့အတွက်အခုဩဂုတ်လမကုန်ခင်လုပ်ငန်းစလို့ရပြီလို့ဆရာတော်ကလမ်ဆန်ဆွန်ကပြောပါတယ်။ KHCC ရဲ့အတွင်းရေးမှူးအဖွဲ့ကဦးဖော်ရန်ခါလီကတော့သူတို့အနေနဲ့ပူတာအိုဒေသမှာဆစ်ရှောင်နေတဲ့အတွက်အထူးနေရာချထားရေးကိုဂျပန်အကူအညီနဲ့လှုပ်ဆောင်နေသလိုတခြားနေရာတွေမှာလည်းမူလနေရပြန်ရေးအစီအစဉ်အတွက်လှုပ်ဆောင်နေကြောင်းလည်းပြောပါတယ်။
ကျွန်တော်တို့ဒီပုံစံနဲ့ပေးတဲ့ဂျပန်နဲ့ဆွေရကနေပြီးတော့ပေးထားတဲ့အကြတော့ကျွန်တော်တို့ KDC ကနေပြီးတော့ဆောင်ခဲ့မဲ့အားဖြစ်ပါတယ်။အဲ့ဒါလည်းကျွန်တော်တို့အခုဒူတာဦးနေပြန်နေရခြားသားရေးတို့ကတော့အခုကျွန်တော်တို့စီစဉ်ဆောင်ခဲ့နေတဲ့အားတွေရှိပါတယ်။ဒီခြားဟိုဘုံပေါင်းညုတ်နေတဲ့ကပါတယ်၊ဘာစီညုတ်နေကပါတယ်၊ရှီရာညုတ်နေကပါပါတယ်၊ဝိုင်းပေါ်ပြည့်နေတဲ့ပါပါတယ်ခင်ဗျ။ညုတ်နေတဲ့လူတွေပါတယ်ခင်ဗျာ။
ရွာ၁၉ရွာတွေကတချို့ရွာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းစလုပ်ဖို့ရှိကြောင်းလူမှုဝန်ထမ်းကစေရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါ်နွဲရင်အေက VOE ကိုပြောပါတယ်။အ
ဲ့ဒီနေကနေ၃ရွာပေါ့နော်။ဒီမှာတဟိုနန်းဆန်ရဲ့ရပါလေလည်းမြို့၃ရွာ၃ရွာမှာတော့စဖို့လုပ်နေပြီချင်းစပေးပါ냐ပေါ့နော်။
တရုတ်တမဒါရှိချင်းမင်းရဲ့အခုနှစ်ဆမြန်မာပြည်ခီးစဉ်တဲ့ဂတိပေးထားသလိုကချင်တပ်ပွဲရှောင်နေရပြန်ရေးအတွက်ရွှေငွေတန်း200ကိုမကြသေးခင်ကပေးခဲ့ပါတယ်။ဒါဟာမြန်မာပြည်တွင်းရေးမှာဝင်ရောက်မစွတ်ဖက်ဘူးလို့အမြဲပြောနေတဲ့တရုတ်အစိုးရဟာပြည်တွင်းငြိမ်းချမ်းရေးအတွက်ကူညီဖို့ရှိရဆိုတဲ့သဘောထားကိုထုတ်ပြချင်တာလည်းဖြစ်ကြောင်းသုံးသပ်နေရလည်းရှိပါတယ်။တမဒါနဲ့ကချင်လက်နက်ကိုင် KIA နှစ်ဖက်တပ်ပွဲရေးကြောင်းနေရဆုံးခွာခဲ့ရတဲ့ဒေသခံစုစုပေါင်း300000ဝန်းကျင်ရှိပါတယ်။နေရပြန်နေရဲ့လုံခြုံရေးက KIA နဲ့တပ်မတော်ရဲ့ပူးပေါင်းနားလည်မှုကအရေးကြီးပြီးဒါကငြိမ်းချမ်းရေးကိုဦးတည်နိုင်လိမ့်မယ်လို့ကချင်စစ်ဘေးရှောင်ကုညီရဲ့အတိုင်းဝန်ကပြောပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရောင်းဝန်ကနေပြီးပို့ထားတာပါ။